ရုရှားရဲ့တိုက်ခိုက်မှုအပြင်းထန်ခံနေရပြီးတော့ဝိုင်းချခံရတဲ့ယူကရိန်းနိုင်ငံလူဟန်စ်ဒေသဆေဗီယန်ဒေါနက်စ်မြို့ကနေယူကရိန်းတပ်တွေဆုတ်ခွာသွားတယ်မယ်ဆိုပြီးတော့ယူကရိန်းစစ်တပ်အကြီးအကဲကပြောပါတယ်လာနေချီရုရှားဘက်ကပုံမှန်တိုက်ခိုက်နေတဲ့ဆီဗီယာဒေါနက်စ်မြို့ကိုဆက်ပြီးတော့ထိန်းထားတာဟာအတိအပယ်မရှိတော့ဘူးလို့မြင်တဲ့အကြောင်းယူကရိန်းစစ်တပ်ကခေါင်းဆောင်ကပြောဆိုထားတာပါဒီဒေါ်တွေအမေရိကန်ပြည်အောင်စုကတော့နောက်ထပ်အမေရိကန်ဒေါ်လာတန်450ဘူးစီးရီးကူညီပေးပေးမယ့်အကြောင်းပြောဆိုထားပါတယ်ပြီးခဲ့တဲ့သတင်းပတ်တုန်းကကြေညာခဲ့တဲ့ဒေါ်လာ1ဘီလီယံဘူးအထောက်ပံ့တွေအပြင်တလက်ပြစ် rocket စနစ်တွေပါဝင်တဲ့နောက်ထပ်စီးရီးအကူအညီပေးဖို့လည်းအမေရိကန်ဘက်ကပြောဆိုထားတာပါယူကရိန်းသမ္မတဗလာဒီမီယာဇလင်စကီကတော့ယူကရိန်းအရှိတ်ဘက်ခြမ်းဒွန်ဘတ်ဒေသကိုရုရှားဘက်ကလေကြောင်းကနေဆက်ပြီးတော့အပြင်းထန်ဘုံးကျဲတိုက်ခိုက်နေတဲ့အကြောင်းပြောဆိုထားပါတယ်ဆီဗီယာဒေါနက်စ်မြို့နဲ့လစ်စီရှန့်မြို့တွေကိုရုရှားဘက်ကသိမ်းနိုင်ပြီးဆိုရင်ယူကရိန်းရဲ့အဓိကဆက်မှုလုပ်ငန်းတွေရှိတဲ့လူဟန့်စ်ဒေသကမြို့ကြီးတွေကိုလက်လွတ်ဆုံးရှုံးရမယ့်အခြေအနေဖြစ်နေပါလေရုရှားတပ်တွေဟာလေကြောင်းကနေတိုက်ခိုက်နေတယ်လို့အားလုံးကိုမိရှို့ဖျက်ဆီးနေတယ်ဆိုပြီးတော့လူဟန့်စ်ဒေသအုပ်ချုပ်ရေးမှူးကပြောပါတယ်ဒီတော်တွင်ယူကရိန်းနိုင်ငံကို EU ဥရောပသမ္မတကအဖွဲ့ဝင်လောင်းဖြစ် EU ကတည်ပြုလိုက်တာကိုကြိုဆိုတဲ့အကြောင်းကိုတော့ယူကရိန်းသမ္မတဇလင်စကီက Twitter မှာရေးသားခဲ့ပါတယ်သူယူကရိန်းနိုင်ငံဟာ EU အဖွဲ့ဝင်အပြည့်အဝဖြစ်လာအောင်စွမ်းဆောင်နိုင်တဲ့နိုင်ငံဖြစ်တဲ့အကြောင်းကိုလည်းသမ္မတဇလင်စကီက EU ခေါင်းဆောင်တွေကိုဗီဒီယိုကနေတစ်စစ်ပြောဆိုသွားခဲ့ပါတယ်